ဒါပေမဲ့ကျမခါတိုင်းတော့လေးချက်ဖို့ဖြောင်းယူထားမိပါတယ်။ဒါပေမဲ့ကျမခါတိုင်းတော့လေးချက်ကိုဖြောင်းယူထားမိပါတယ်။ဒီနေ့တော့ဖြောင်းမထားတော့ဘဲနဲ့ရှစ်ချက်ကိုအပြည့်ဝယ်လာလို့ပန်းနေခါတိုင်းတဲ့နှစ်ဆလောက်များနေတာပါ။အဲခါတိုင်းဖြောင်းပြီးတော့အခုဘာလို့မဖြောင်းတော့တာတော့။ခါတိုင်းခွင်ရိုက်ပြီးတော့အခုဘာလို့ခွင်မရိုက်တော့တာတော့။သာမဝတိမူကြီးရဲ့မေး။ဒါတော့ခုဆိုတရကအကြောင်းကျိုးပြန်ပြောပြတယ်။မြတ်စွာဘုရားမူရှိတဲ့တန်ဃာတော်တွေကိုဆွမ်းလို့ကြည့်ပြုခဲ့တာဒီ။မြတ်စွာဘုရားရဲ့တရားကိုနားရလို့နိဗ္ဗာန်ကိုပထမဆုံးမြင်နိုင်တဲ့သောတာပတ္တိလက်ကိုဆက်ရောက်သွားတာဒီသောတာပန်ဖြစ်သွားတဲ့အတွက်ကြောင့်ငါးပါးသီလသိက္ခာပုဂ္ဂိုလ်လွန်ကျူးခြင်းစိတ်လုံးဝမရှိတော့တဲ့အတွက်ကြောင့်ခုလိုပန်းမှုကိုအပြေဝအသုံးချခဲ့တယ်ဆိုတာဒီကိုပြန်ပြောပြတော့တာမဝတိမိဖုရားကြီးကလည်းပါရမီချူးရှိတဲ့ပုဂ္ဂိုလ်နိဗ္ဗာန်ကိုဥတည်ပြီးတော့ပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေရှိတဲ့ပုဂ္ဂိုလ်ပါရမီကြီးကျယ်နေတဲ့ပုဂ္ဂိုလ်ဆိုတော့တမန်လူတွေလိုဆဲဆူချိန်မောင်းခြင်းမပြုဘူး။တမန်လူသာဆဲတော့ဘယ်လိုပြောမလဲ။တဲ့ကောင်မ။ဒီငါးစီရတဲ့ဒီနေ့ချင်းအောင်နှစ်ပေါင်းများစွာကြာအောင်ဒီနေ့လေးချက်ဖူးလေးချက်ဖူးနဲ့ဖြောင်းလာတာကုလဆိုတော်တော်များအဲ့ဒါတွေအကုန်လုံးပြန်ရောပြီးသားဆိုပြီးတော့စင်ဆဲပန်းရိုက်ပြီးတော့အချိုးပြန်တောင်းမှနော်။ဒါတမန်လူဆိုအဲ့ဒီလိုပြန်တောင်းမှ။ဒါစာထဲမှာပါတဲ့အတိုင်းလည်းတော့ပြောတာကြံဖန်ပြောတာမဟုတ်ဘူး။ဟဲ့ကျုံမငါးစီကယူထားတဲ့ပိုက်ဆံတွေအကုန်ပြန်ပေးလို့အဲ့ဒီလိုသမဝတိမြေဖြာကြီးကမပြောပဲနဲ့တဲ့ပုဗ္ဗဟေတုနာသောတိယမာနာပုဗ္ဗဟေတုလို့ခေါ်တဲ့ရှင်းအကြောင်းကုသိုလ်ကောင်းမှုကပြည့်စုံတိုက်တွန်းလာတဲ့အတွက်ကြောင့်ကုသုဒ္ဒရာရဲ့ဝန်ခံစကားကိုကြားရတဲ့စိတ်နှလုံးသွင်းချင်ပြောပြောင်းစိတ်ဝင်စားမှုတွေဖြည့်ပြီးတော့ဟေးဘာဖြစ်လဲဝင်လာခဲ့တဲ့တရားလင်ကမဖုံးနိုင်ဘူးလားငင်းတောက်သုံးရတဲ့အမြတ်ရည်စလင်ငါ့ကိုမတိုက်ကျွေးနိုင်ဘူးလားမခင်ရရဲ့အခုခုံးစားဆဲစလုံးကမတုံးတော့မခင်ရပေါ့နော်ဒါကဗမာလို့ဆိုရင်ဒီလိုပဲမဟုတ်လား။အရက်ထဲမှာကိုယ်သိတိုးတဲ့ခါကျတော့မကောင်းတဲ့ငယ်ကျွေးငယ်နာလေးနဲ့တွဲပြီးတော့ပြောကြတယ်။လိုတဲ့ခါကျတော့ဆက်လက်ခုနမခင်ပြန်ပဲထားလိုက်ပါမလို့ဘူးဆိုတဲ့ခါနဲ့ဟဲ့ခါကုန်းမှခင်ပြန်ခါကုန်းခင်ပြန်လာကန်းနဲ့လို့ပြောမှလိုပြီဆိုတော့ဆက်မခင်ပြန်ရေဘယ်လိုပြောရတာပဲနော်။ဒါချက်ထင်ပြီးတော့တွဲကြပြီးတော့အဲ့တော့ဗမာလို့ပဲရှင်းအောင်ပြောကြစို့ပေါ့တကယ်ပြောတာတော့ခမတော့အမိလို့ပြောတာပါ။အဲ့တော့မခင်ပြန်မကင်းနဲ့တောက်သုံးရတဲ့အနိုင်ရည်စင်လေးကျမတို့လည်းတိုက်ကျေးစားမအောင်။ကောင်းပါပြီ။တိုက်ကျေးပါမယ်ဆိုပြီးတော့ဒါဆိုရင်တော့ကျမကိုရည်ချိုးပေးပါဦး။ဆိုတော့အဲ့ဒီမှာနန္ဒာရည်ဦး16လုံးနဲ့အင်မတန်အေးမြကြည်လင်တဲ့နန္ဒာရည်ဦး16ဦးနဲ့သူ့ကိုရည်ချိုးပေးလိုက်တယ်။ရည်ချိုးပြီးတော့မှအင်မတန်နည်းနဲ့ပြည့်ပြည့်တဲ့အဝတ်နှစ်စုံပေးလိုက်တယ်။တစ်စုံကိုဝတ်တစ်စုံကိုယုံ။ရတောင်ကန်ပြီးတော့သူကခုတ်ဆုပ်တရာကလောကသဘောရတော့ကျွန်မဖြစ်ပေမဲ့လို့သူကအမြင့်မှာထိုင်။သာမဝတိမိကြိုင်းတဲ့ကရန်ယူတော့ငါရကအနိုင်မှာထိုင်ပြီးတော့တရားနာယူကြပါလေ။တရားဟောတရားနာဆိုတာအဲ့ဒီအတိုင်းပါပဲ။တရားဟောနေတဲ့ပုဂ္ဂိုလ်ကတရားနာတဲ့ပုဂ္ဂိုလ်ထက်ဘလောက်ပဲယုံဉာဏ်ကြီးဖြစ်စီလောကသဘောရဘလောက်ပဲနှိမ့်ကြပြီးဖြစ်စီယဟန်ဆိုရင်လည်းပဲဝါငယ်ပြီးနယ်ပြီးဖြစ်စီဝါငယ်ပြီးဖြစ်စီအသက်ငယ်ပြီးဖြစ်စီတရားဟောတဲ့ပုဂ္ဂိုလ်ကအမြင့်ကနေပဲဟောရတယ်။တရားနာတဲ့ပုဂ္ဂိုလ်ကအနိုင်ကနေပြီးတော့ပဲနာရတယ်။ဒါကြောင့်လဲဆိုတရားကိုလေးစားတဲ့အနေနဲ့ပါနော်။အဲ့ဒါနဲ့ခုတ်ဆုတရာကမခင်မြတ်ကအမြင့်ကနေထိုင်ပြီးတော့သာမဝတိမှုရှိတဲ့ရံယူတော်900ကတရားနာယူကြပါလေ။ခုတ်ဆုတရာဟောတဲ့တရားကိုအာယုစူးစိုက်ပြီးတော့နာယူနာယူရင်းနဲ့ပဲတရားထဲမှာပါတဲ့တိုင်းတတိပဌာန်းဝိပဿနာတရားတွေကိုရှုမှတ်ပွားများလိုက်တဲ့အတွက်ကြောင့်ခုတ်ဆုတ်တရာဟောတဲ့တရားကိုနာရင်းနဲ့ပဲတရားလဲဆုံးရောသာမဝတိအမှုရှိတဲ့ဉာဏ်ပြီတော့900လဲပဲသောတာပန်နေဖြစ်သွားကြပါလိမ့်။ဒီဘလောက်များအကျိုးများလိုက်တဲ့ဓမ္မဒါနဆိုတာနော်။ဘုရားကိုယ်တိုင်ဟောတဲ့တရားကိုနာရတာမဟုတ်ဘူး။နောက်ကတော့သူတို့နှိမ့်ချပြီးတော့ဆက်ဆံကြရတဲ့ကျွန်မအခိုင်းအစေကဟောတဲ့တရားကိုဘုရားဟောတဲ့ဤတိုင်းပြန်ဟောတာနာယူလိုက်ရလို့သူတို့ဒီသောတာပန်ဖြစ်သွားကြတယ်ဒီလိုပုဂ္ဂိုလ်မျိုးကမှအလင်းစိတ်တမန်လို့မခေါ်ရင်ဘုသူ့သွားခေါ်အောင်မလဲဒါဘယ်သူမှမခေါ်နဲ့တော့ပေါ့နော်အဲ့တော့ဝိပဿနာဒီသောတာပတိမဉ္ဇဉ်ဘုံဉ္ဇဉ်အလင်းနေထင်ရသွားကြတယ်တမ္မာပတိမှုရှိတဲ့ဒီပြား900ဟာမ
မိဖုရားတော့မဟုတ်ဘူးပေါ့လေသာမဝတိမိဖုရားနဲ့တော့ရန်ယူတော့900ဟာတောတော့ဒီကမ္မတက္ကတာဉာဏ်အလင်းနဲ့မကဝိပဿနာဉာဏ်အလင်းနဲ့မကနတ်ဘုံဉာဏ်အလင်းထိအောင်ဆက်ရောက်သွားကြတယ်။ဒါကြောင့်ခုဆုတ်တရာကိုအလင်းစေတမလို့ခေါ်ဆိုထိုက်ပါတယ်။အဲ့ဒါနဲ့သူတို့တွေအလုံးသောတာပန်ဖြစ်သွားပြီဆိုတော့နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်ပြုသွားရပြီလေ။ပြုသွားရပြီဆိုတော့ကျန်တဲ့နေကိလေသာတွေဆိုတာဘာမှမရှိတော့ဘူး။ငါတို့ကလေးကိုယ်ကပါရမီကောင်းမှုရှိတဲ့ပုဂ္ဂိုလ်ဆိုတော့စိတ်နှလုံးနူးညံ့ပြီးသား။အဲ့ဒါသောတာပန်လည်းဖြစ်ပြီးတော့ရွှေရွှေသေးသေးနဲ့ခုဆုတ်တရာကိုတောင်းပန်တယ်။အမအမတော်ဒီနေ့ကစပြီးတော့ယုံညာနဲ့လုပ်တယ်ကျမတို့ရဲ့ဝေယဝစ္စတွေဘာမှမလုပ်ပါနဲ့တော့နေ့စဉ်နေ့တိုင်းမြတ်စွာဘုရားစီတရားအမတော်ကတွားပြီးတော့နာယူပါမြတ်စွာဘုရားစီကနာခဲ့တဲ့တရားတွေကိုကျမတို့ကိုတဆင့်ပြန်လဲပြီးတော့ဟောပြောပို့ချပေးပါအမတော်ကိုကျမတို့ကအမိယာမလဲထားပါတယ်ဆရာအယာမလဲထားပါတယ်ဆိုပြီးတော့ခုံးဆုပ်တရာကိုအမိယာဆရာအယာအလေးမြတ်ပြုထက်တဲ့ပုဂ္ဂိုလ်အယာမထားပြီးတော့သာမဝတိမှုရှိတဲ့ရံရီတော်900နေ့စဉ်ခုဆုတ်တရာကတဆင့်မြတ်စွာဘုရားရှင်ရဲ့တရားတော်တွေကိုနာယူရပါတယ်အကြောင်းမညီညွတ်တဲ့အတွက်ကြောင့်ဘုရားကိုကိုယ်တိုင်တော့သွားပြီးတော့မဖူးနိုင်ပါဘူးအဲ့တော့မတွေ့တဲ့လူကတော့ထင်အောင်ပဲတောတာပန်ဖြစ်ပြီးတဲ့အတွက်ခုဆုတ်တရာကိုခိုင်းနှုံးမယ်လို့ထင်မှာမဟုတ်ဘူးနော်သူတို့ရဲ့သာမဝတိဝိထုဆိုတာကဓမ္မဗရမစာမျက်နှာများစွာနဲ့လာပါတယ်အကြောင်းမညင်ညွတ်တဲ့အတွက်ကြောင့်သာမဝတိမိဖုရားကြီးကလည်းဖုရားစီသွားခွင့်မရပါဘူး။ရံကြီးတော်လည်းသွားခွင့်မရပါဘူး။တရင်မှာဖွင့်ပြီးတော့ဖူးခွင့်မရဘူး။ဖုရားဖူးခွင့်ရတာအပေါက်ပေါက်ပြီးတော့ချောင်းဖူးရတာနော်။အဲ့ဒါအကြောင်းမညင်ညွတ်လို့လည်းမှတ်ထားလိုက်ပါ။ဒါကြောင့်ခုဆုတ်တရာကပန်းသွားဝယ်ရင်းနဲ့ပေါ့လေ။ဒါပန်းဝတာကတော့ဟန်ပြတာပေါ့။အဓိကကတော့ဖုရားစီသွားတရားနာပြန်လာသာမဝတိမိဖုရားနဲ့ရံကြီးတော်ကရာကိုတရားပြန်ဟောပြ။အဲတနည်းပြတော့ဒါဆရာကြီးဒေါက်ကုန်းလထေကြီးတို့ကြည့်လို့တလို့ပဲစာချပေးနေတာပါပဲเนาะဘုရားလက်ထက်ကတော့စာမရှိလို့သာစာချတယ်လို့မဆိုနိုင်တာတဆင့်ပြန်လဲဟောပြောပြသပေးနေတာအလင်းစိတ်တမန်လို့ကိုလုပ်နေတာပါဒါကြောင့်အမတန်မုံမြတ်တဲ့အမတန်ကျေးဇူးတင်စရာကောင်းလာတဲ့ဒီဘုရား900အမျိုးသမီး900ကိုတရားတစ်ပုဒ်ထဲနဲ့သောတာပန်ဖြစ်အောင်ပြုလုပ်ပေးနိုင်တဲ့အလင်းစိတ်တမန်ခုဆုတ်တရာကိုဂုဏ်ပြုတဲ့အနေနဲ့လဲဆုလိုက်ကြပါဦးခုနဆောင်ဘုတ်ကဘယ်လိုစခဲ့တော့တရားပေးသူပါစားကြတယ်။ဆရာကြီးမကုန်ပြတဲ့အနေနဲ့တော့ပို့ချသူတို့တက်ခဲ့တယ်။အခုကတော့ပို့ချတာမဟုတ်ဘူးဟောပြောတာဆိုတော့ဘယ်လိုပြင်လိုက်မလဲ။ဆိုလိုက်တရားပေးသူဟောပြောသူမှတ်ယူအလင်းစေတမန်သုံးခေါက်ဆိုလိုက်ခုံးဆုံးတရာဟာတရားဟောပြောတဲ့အလင်းစိတ္တမန်ဖြစ်ပါတယ်။ဟောပြောမှုတစ်ခုကိုပြောလိုက်လို့ရှိရင်စာပြီးပို့ချပြီးတာ ड़ी တရားကမ္မထံတရားပြသပြီးတာ ड़ी စာရေးတာ ड़ी လူချင်းချင်းကက်ဆက်တိတ်ခွေတူတာ ड़ी တရားစာအုပ်တူတာ ड़ी မိ мян လာတဲ့အခါမှာတသနာ ड़ी ကိုဖြည့်ရှင်းပေးတာ ड़ी ဒါ ड़ी အားလုံးပါဝင်ပါတယ်။အဲ့တော့ခုံးဆုံးတရာမြတ်စွာဘုရားရှင်ကနေတဆင့်နာယူပြီးတော့ဟောပြောပို့ချခဲ့တဲ့တရားတော်တွေကိုသံဃာယနာတင်မထေရ်များကကျမ်းတစ်စောင်တစ်ဖွဲ့ဖြစ်နေကိုမှတ်တမ်းတင်ထားပါတယ်ခုံးဆုတ်တရာမျိုးသမီးတွေဘလောက်များဂုံပြူထိုက်တယ်လဲဆိုတာဂုံပြူထိုက်เสียအကောင်းဆုံးလို့ကိုသံဃာယနာတင်မထေရ်များကခုံးဆုတ်တရာတဆင့်ပြန်ဟောတဲ့တရားတွေကိုဣတိဘုတ်ပါဠိတော်ဆိုပြီးတော့ပါဠိတော်တစ်ခုကျမ်းတစ်ခုဖြစ်နေသံဃာယနာတင်ခဲ့ပါတယ်ဒါပါဠိတော်တဲ့တော့ဣတိဝုတ်ဣတိဝုတ်တကပေါ့ပါဠိမူရင်းကတော့ဗမာလူမျိုးနဲ့ဣတိဝုတ်ဖြစ်ဣတိဆိုတာဤကဲ့သို့ဝုတ်တံဆိုတာကြားနာခဲ့ရပါတယ်သာမဝတိမိဖြာကြီးနဲ့တကွာတရားနာပိဒ900တင်ကကြင်မှာကမှာပါလိကျန်တဲ့ဒီအဖို့ဒီလည်းပါမှာပါပဲအဲ့တော့သာမဝတိမှုရှိတဲ့ပိဒ်ကိုခုဆုတ်တရကပြန်ဟောတာဖခင်ဒီလိုဟောလိုက်ပါတယ်အဲ့ဒီဒီလိုဟောလိုက်ဆိုတာဒီလိုဆိုတာကဣတိဟောလိုက်ဆိုတာကဝုတ်တနောက်ခုပေါ်လာတော့ဣတိဝုဒ္ဓဣတိဝုဒ္ဓကအဲ့ဒါကိုပဲဣတိဝုဒ္ဓအဲ့ဒါကျမ်းတစ်စောင်တစ်ဖွဲ့အနေနဲ့ကိုသံဃာယနာမှာမှတ်တမ်းတင်ထားတာဘယ်လောက်အရေးပါတယ်လဲဆိုတာသံဃာယနာတင်ဣတိဝုဒ္ဓပါဠိတော်မှာတုတ်တံပေါင်း132ခုရှိပါတယ်အ အဲ့ဒီသုတ္တမောင်112ခုလုံးကိုနမူနာအမည်လေးနဲ့ပေးရမယ်ဆိုတော့ဒီညလုံးပေါ့တရားပဲပြီးမှာမဟုတ်တော့ဘူးเนาะဒါပေမဲ့လို့သူတဆင့်ပြန်ဟောတဲ့တရားတွေဟာဘလောက်တောင်အလင်းထက်ပေးတယ်လဲဆိုတာသိဖို့အတွက်သုတ္တံလေး56ခုလောက်တော့နမူနာတော့ပြောမှဖြစ်မယ်56ခုဆိုလို့လည်းအသေးစိတ်ပြောမှမဟုတ်ပါဘူးအမည်လေးတွေပါပဲเนาะအဲ့ဒါပထမဆုံးကောက်နှုတ်ပြီးတော့ပြောချင်တာကတော့မေတ္တာသုတ်တဲ့မေတ္တာသုတ်ဆိုတော့တရားနာပိဒနာပြီးတဲ့မေတ္တာသုတ်ကိုပြောတာမဟုတ်ဘူးကရဏီယမထကုသလင်္နာဆိုတဲ့သုတ်တံပြောတာမဟုတ်ဘူးဒီတစ်ခါတော့မှမေတ္တာသုတ်လို့နာမည်တူတဲ့သုတ်တံတွေအများကြီးရှိပါတယ်အဲ့ဒီမှာခုဆုံးတော့ပြန်ဟောတဲ့မေတ္တာသုတ်မှာသာသာစာကြောင်းလေးစာပိုက်လေးတစ်ပိုက်ကိုဦးဇင်းတို့ကကောက်နှုတ်ပြီးပြောခြင်းလားမာဘိကဝေပုံညာဏံဘာယိဋ္ဌဒုက္ခသေတံအဓိဝဆနံအိဋ္ဌတကန္တတပိယတမနာပတယတိတံပုံညာနိပါဠိအဓိပ္ပာယ်နားလည်တဲ့ပုဂ္ဂိုလ်ဆိုတော့ဒီပါဠိလေးရွာတာလည်းအမတန်အရသာရှိတယ်။နားထောင်ရတာလည်းအမတန်အရသာရှိတယ်။ဘိကဝေပိဋကလေးပါးရှင်းသားရှင်းသမီးတို့ပုံညာဏကုသိုလ်ကောင်းမှုတို့ကိုမာပါဟိဋ္ဌမကြောက်ကြကုန်နဲ့ယတိတံပုံညာနိအကျင့်ကုသိုလ်ကောင်းမှုတို့သည်အဋ္ဌိတန်ဤရှိကြလေကုန်၏ဧတံဤကုသိုလ်ကောင်းမှုဆိုတဲ့နာမည်သည်အိဋ္ဌတအလိုရှိအပ်သောကံတတနှစ်သက်အပ်သောပိယတချစ်အပ်သောမနာပတဉာဏ်လိုအပ်သောဒုက္ခတချမ်းသာဒုက္ခဤအဓိဝဆနံအနီစင်စစ်ဧကံမင်းဖြစ်ပါပြီတော့သတည်စေတသစ်သမီးတို့ကုသိုလ်ကောင်းမှုဆိုတဲ့ကုသိုလ်ကောင်းမှုဆိုတာကိုမကြောက်ကြပါနဲ့။ဘာလို့လဲဆိုတော့ကုသိုလ်ကောင်းမှုဆိုတဲ့နာမည်ဟာအလိုရှိအပ်နှစ်သက်အပ်ချစ်ခင်အပ်ဉာဏ်နိုးအပ်တဲ့ချမ်းသာဒုက္ခရဲ့နာမည်ဖြစ်ပါတယ်။အတိတ်ပဲရှင်းပါတယ်နော်။ကုသိုလ်ကောင်းမှုကိုမကြောက်ကြပါနဲ့တဲ့။ကုသိုလ်ကောင်းမှုဆိုတာချမ်းသာဒုက္ခရဲ့နာမည်ပါပဲ။ဆိုလိုတာကတော့ကုသိုလ်ကောင်းမှုရှိမှချမ်းသာဒုက္ခရှိမယ်။ကုသိုလ်ကောင်းမှုမရှိရင်ချမ်းသာဒုက္ခမရှိဘူးလို့ဆိုလိုပါတယ်။ကုသိုလ်ကောင်းမှုနည်းနည်းရှိရင်ချမ်းသာဒုက္ခနည်းနည်းပဲရှိမယ်။ကုသိုလ်ကောင်းမှုအလယ်လတ်လောက်ပဲရှိရင်ချမ်းသာဒုက္ခအလယ်လတ်လောက်ပဲရှိမယ်။ကုသိုလ်ကောင်းမှုများများရှိရင်တော့ချမ်းသာဒုက္ခလည်းများများရှိမယ်။ချမ်းသာဒုက္ခနည်းနည်းလိုချင်ရင်ကုသိုလ်ကောင်းမှုလည်းလုပ်။ချမ်းသာဒုက္ခအလယ်လတ်လောက်ပဲလိုချင်ရင်ကုသိုလ်ကောင်းမှုလည်းအလယ်လတ်လောက်ပဲလုပ်။ချမ်းသာဒုက္ခအကြီးအကျယ်လိုချင်လို့ရှိရင်ကုသိုလ်ကောင်းမှုတွေကိုလည်းအကြီးအကျယ်လုပ်ပါလို့သိပေးရပါတယ်ဘလောက်ကောင်းတဲ့အဆုံးပါလဲနော်အဲ့ဒီခုသုတ္တရာပြန်ဟောတဲ့ဘုရားတရားတော်တွေဟာယိုယိုလေးနဲ့ဆမ်းပါတယ်ဆမ်းဆမ်းလေးနဲ့လည်းယိုပါတယ်မယိုဆမ်းတရားလို့လည်းဆိုနိုင်တယ်လို့မဆမ်းယိုတရားလို့လည်းဆိုနိုင်ပါတယ်အဓိပ္ပာယ်လေးတွေကပုံမှန်မဟုတ်တဲ့ဒီပုံမှန်ကြားနေတဲ့တရားတွေနဲ့မတူတဲ့အဓိပ္ပာယ်လေးတွေပါမှတ်သားရလဲလွယ်ကူပါတယ်ဒီဆုံးမလေးဆိုဘလောက်ကောင်းတာလဲကုသိုလ်ကောင်းမှုကိုမကြောက်ကြစမ်းပါနဲ့တချို့ကကုသိုလ်ကောင်းမှုပြုရမှကြောက်ကြတာဘူးနော်အပြုကျင်တာကိုပဲကြောက်တယ်လို့ဆိုလိုတာပါပဲအဲ့ဒါကုသိုလ်ကောင်းမှုကိုကြောက်တဲ့သူကဘာကိုကြောက်တာနဲ့တူလဲချမ်းသာဒုက္ခကိုကြောက်တာနဲ့တူတယ်လောကမှာချမ်းသာဒုက္ခမလိုချင်တဲ့လူရှိလားကုသိုလ်ကောင်းမှုမပြုချင်တဲ့လူတော့မရှိဘူးလားဒါဖြင့်လိုချင်တာနဲ့လုပ်နေတာနဲ့တခြားစီဖြစ်နေတယ်ချမ်းသာဒုက္ခလိုချင်တဲ့ဆင်ကုသိုလ်ကောင်းမှုလုပ်ကိုလုပ်အောင်ဘာလို့လဲဆိုတော့ချမ်းသာဆိုတဲ့နာမည်ကကုသိုလ်ရဲ့နာမည်ဖြစ်နေလို့ပဲနာမည်စကလုံးလေးသာကွာနေတာသဘောကတော့အတူတူပဲချမ်းသာတွေကလည်းအမျိုးမျိုးတော့ရှိတာပေါ့လေဒါနကြောင့်ရမယ်ချမ်းသာသီလကြောင့်ရမယ်ချမ်းသာသမထကြောင့်ရမယ်ချမ်းသာဝိပဿနာကြောင့်ရမယ်ချမ်းသာဒါနမှလည်းပဲဘုဒ္ဓနာကြောင့်ရမယ်ချမ်းသာဒီဒါနကြောင့်ရမယ်ချမ်းသာစသဖြင့်ချမ်းသာတွေကလည်းအမျိုးစုံရှိတယ်ဒါကြောင့်ချမ်းသာရင်စုံငကစိတ်ပြီးတော့အကွက်စီစီကြိုးပေးခြင်းနဲ့ကုသိုလ်ကောင်းမှုတွေကိုလည်းစုံငကစိတ်ပြီးတော့အကွက်စီအောင်ဒီလိုအားထုတ်ရမယ်။ဟောကုသိုလ်တွေတော့မလို့ချင်ပါဘူးတော့ပါပြီ။ဒီလိုကုသိုလ်တော့တွန်းမလို့ဟောကုသိုလ်ပဲလုပ်မယ်။ဟောကုသိုလ်တော့မလို့ချင်ဘူးဒီကုသိုလ်ပဲလုပ်မယ်။ဒီကုသိုလ်တော့မလို့ချင်ဘူးဟောကုသိုလ်ပဲလုပ်မယ်လို့ရွေးချယ်နေရမှာလား။အဲ့လိုရွေးချယ်နေမယ်ဆိုရင်တော့ဟောချမ်းသာတော့ကြိုးပေးပြီးဒီချမ်းသာတော့ကြိုးမပေးတာဖြစ်နိုင်တယ်။ဒီချမ်းသာတော့ကြိုးပေးပြီးတော့ဟောချမ်းသာကကြိုးမပေးတာလည်းဖြစ်နိုင်တယ်။ချမ်းသာတွေစုံစုံလင်လင်ဝေဝေစားစားစီစီကားကားလေးနဲ့ကြိုးပေးခြင်းနဲ့ဆိုရင်ကုသိုလ်ကောင်းမှုတွေကိုလည်းဘယ်လိုလုပ်ရမလဲအဆုံဆုံးလင်းလင်းဝေဝေစားစားစီစီကားကားလုပ်ရမယ်ဒီကုသိုလ်ပြုဖို့အခွင့်အလမ်းလေးကြုံလာပြီဆိုရင်ဒီကုသိုလ်ကိုရအောင်ယူထားလိုက်ချိန်ဆွဲမထားနဲ့တော့ ဟိုကုသိုလ်ကိုမသေးကြသေးတဲ့ဟိုကုသိုလ်ကိုလှမ်းမြှောက်မနေနဲ့တော့ဆိုတော့လေကုသိုလ်တွေတစ်ခုနှစ်ခုအားပြိုင်လာလို့ရှိရင်တော့လည်းပဲတစ်ခုခုကိုပဲယူရမယ်နေထိုင်မှုရောက်နေရင်တော့လေဒါပို့ပြီးတော့တပ်ပါရဖြစ်တဲ့ပို့ပြီးတော့လောလောဆယ်မှာလောလောဆယ်အချိန်ရပို့ပြီးတော့လိုအပ်တဲ့ကုသိုလ်ကောင်းမှုကိုတော့ပြုရမှာပေါ့နော်လုံးရဲ့နှစ်ချုပ်ကတော့ဒီမြတ်စွာဘုရားရဲ့အဆုံးအမလေးကိုလုံးရင်မှတ်ထားပါကုသိုလ်ကောင်းမှုကိုမကြောက်ပါနဲ့ကုသိုလ်ကောင်းမှုဆိုတဲ့နာမည်ဟာလူချင်းစရာကောင်းတဲ့နှစ်သက်စရာကောင်းတဲ့ချစ်စရာကောင်းတဲ့မြတ်နိုးစရာကောင်းတဲ့ဆန္ဒဒုက္ခရဲ့နာမည်ဖြစ်တယ်ဒီအဆုံးအမလေးကိုစွမ်းမြဲနေအောင်မှတ်ထားရမယ်အဲ့ဒါပြုစရာကောင်းမှုတွေကလည်းဒါနသီလဘာဝနာဆိုပြီးတော့ဒီလိုရှိတော့ဒါနနဲ့ပတ်သက်တဲ့တုတ်တန်လေးတစ်ခုလည်းထုတ်ပြောဦးမယ်တုတ်တန်နာမည်ကလည်းဒါနတုတ်တန်ပါပဲဒါပေမဲ့တခြားတုတ်တန်တွေနဲ့မတူဘူးပြောထားပုံလေးကစေတားတို့တဲ့ဒါနရဲ့အကျိုးကိုငါဖယားသိတယ်လို့လားငါဖယားသိတယ်လို့သာသိကြမယ်ဆိုရင်တတ္တဝါတွေဟာမပေးမလှပဲနဲ့စားကြမှာမဟုတ်ပါဘူးသူတို့ရဲ့စိတ်အစဉ်မှာဝန်တုံမှုမစ္စရိယအညီအကျိုးကိုလည်းလက်ခံထားကြမှာမဟုတ်ပါဘူးငါဖယားသိတယ်လို့သာဒါနရဲ့အကျိုးကိုတတ္တဝါတွေသိကြမယ်ဆိုရင်လေအလူကံပုဂ္ဂိုလ်ကလည်းကိုယ်ထမင်းစားနေတော့အလူကံပုဂ္ဂိုလ်ကရောက်လာတယ်ဆိုရင်အလူကံပုဂ္ဂိုလ်ကလည်းရှိနေတယ်ဆိုရင်နောက်ဆုံးထမင်းလုတ်ကလေးကိုတောင်မှမစားဘဲနဲ့လှူပြမှာပါနောက်ဆုံးထမင်းလုတ်ကလေးကိုတောင်မလှူဘဲနဲ့စားမှာမဟုတ်ပါဘူးဒီအဆုံးမလေးကလည်းဘယ်တော့လှထားတော့နော်ဒါနလုတ်ရင်ဗာရတယ်ညာရတယ်ဘာမှမပြောဘူးနော်ဒါနရဲ့အကျိုးကိုငါဖျားသိတယ်လို့သာသိကြမယ်ဆိုရင်ဒီလိုဆွလိုက်တဲ့ကောင်းမှုတွေထဲမှာဒါနကောင်းမှုဆိုတာအခြေခံအကျဆုံးအနေဆုံးကုသိုလ်ကောင်းမှုပဲဒီအနေဆုံးဖြစ်တဲ့ဒါနကုသိုလ်လေးရဲ့အကျိုးကိုတောင်မှပြည့်ပြည့်စုံစုံသိနိုင်ကြလားမသိနိုင်ဘူးဖရာလောက်ဘယ်သူမှမသိဉာဏ်ပညာကြီးလာပါတယ်ဆိုတဲ့ရှင်သာရိပုတ္တရာတောင်မှဒါနရဲ့အကျိုးကိုဖရာလောက်မသိပါဘူးဒါကြောင့်ပိဋကတ်တော်တဏှာမှာပြထားတယ်မြတ်စွာဘုရားကအရှင်သာရိပုတ္တရာကိုသင်္ကန်းတစုံလှူတယ်အရှင်သာရိပုတ္တရာကလည်းမြတ်စွာဘုရားကိုသင်္ကန်းတစုံလှူတယ်ရှင်သာရိပုတ္တရာလှူတဲ့အလူကံကမြတ်စွာဘုရားမြတ်စွာဘုရားလှူတဲ့အလူကံကရှင်သာရိပုတ္တရာမြတ်စွာဘုရားရဲ့သင်္ကန်းအလူနဲ့ရှင်သာရိပုတ္တရာလှူတဲ့သင်္ကန်းအလူဘယ်သူကအကျိုးပေးကောင်းမလို့မြတ်စွာဆိုလိုတာကတော့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူတဲ့အလူနဲ့ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူတဲ့အလူဘယ်သူကအကျိုးပေးကြီးတယ်မလို့မြတ်စွာဘုရားကိုမြတ်စွာဘုရားရှင်သာရိပုတ္တရာလှူတာအကျိုးပေးကြီးတယ်ဟုတ်လားမြတ်စွာဘုရားနဲ့ရှင်သာရိပုတ္တရာဘယ်သူကပိုမြတ်တုံးအဲ့ဒါဘယ်သူရဲ့ဒါနကပိုအကျိုးပေးကြီးတယ်မလို့မြတ်စွာဘုရားရှင်သာရိပုတ္တရာရဲ့ဒါနကအကျိုးပေးကြီးတယ်ဘာကလူကမြတ်စွာဘုရားဖြစ်နေလို့ဟုတ်လားအဲ့လိုယူဆတယ်ပေါ့လေမဟုတ်ဘူးတဲ့နော်မြတ်စွာဘုရားကအရှင်သာရိပုတ္တရာကိုလှူတဲ့အလှကပို့ပြီးတော့အကျိုးပေးကြီးကျယ်တယ်။အလှကံရှူတော့မှကြည့်ရင်တော့ဘုရားနဲ့အရှင်သာရိပုတ္တရာဆိုရင်ဘုရားကပို့မြတ်တာပေါ့။ရှင်သာရိပုတ္တရာကဘုရားလောက်မမြတ်ဘူး။အလှကံရှူတော့ကသာကြည်ကြစရန်ဆိုရင်တော့ဘုရားကိုလှူရတဲ့ရှင်သာရိပုတ္တရာရဲ့အလှကပို့ပြီးတော့အကျိုးပေးကြီးကျယ်ရမှာနော်။ဒါပေမဲ့မဟုတ်ဘူးတဲ့မြတ်စွာဘုရားကသူ့လောက်မမြတ်တဲ့ရှင်သာရိပုတ္တရာကိုလှူတဲ့အလှကပို့ပြီးတော့အကျိုးပေးကြီးကျယ်တယ်။ဘာဖြစ်လို့လဲဆိုတော့ဒါနရဲ့အကျိုးကိုမြတ်စွာဘုရားကပို့ပြီးတော့သိလို့ကဲကမ္မတက္ကရာတမ္မာဒိဋ္ဌိဆိုတာလေးကအခြေခံဆိုပြီးတော့အထင်သေးလို့ရလားအထင်မသေးနဲ့နော်ကမ္မတက္ကကံကံရဲ့အကျိုးကိုယုံကြည်တဲ့ဉာဏ်ဆိုတာလေးကိုပေါ့ပေါ့တန်တန်မတွက်လိုက်နဲ့ကံကံရဲ့အကျိုးဆိုတာအခြေခံအကျဆုံးဖြစ်တဲ့ကံကံရဲ့အကျိုးဆိုတာလေးတောင်ဘုရားလည်းဘယ်သူမှမသိဘုရားကကံနဲ့ကံရဲ့အကျိုးကိုတိုင်ပဲမရှိအကျဉ်းချံမရှိဆုံးအလင်းအကုန်အစင်သိမြင်တော်မူပါလေ။ဒါကြောင့်ဆိုလိုတာကတော့သိတဲ့လူရဲ့အလှနဲ့မသိတဲ့လူရဲ့အလှဘယ်လူကပိုကျူးပြီးကြည့်တယ်လဲ။သိတဲ့လူရဲ့အလှကကျူးပြီးကြည့်တယ်။သိတဲ့သူထဲမှာလည်းနည်းနည်းသိတဲ့သူရဲ့အလှထဲညာများသိတဲ့အလှကပိုပြီးတော့ကျူးပြီးကြည့်တယ်။အသိဟာဘယ်လောက်အရေးကြီးတယ်လဲနော်။အသိဆိုတာကိုပဲခုနအလင်းလို့ပြောထားခဲ့တဲ့အတွက်ကြောင့်အလင်းစိတ်တမန်အလုအလင်းစိတ်တမန်ပုဂ္ဂိုလ်တွေဟာဘယ်လောက်များလောကအတွက်အကျိုးများတယ်လေဆိုတာနှလုံးသွင်းကြရမယ်နော်ဒါကြောင့်ဒါနရဲ့အကျိုးကိုလေငါဖျားသိတယ်လို့များသိကြမယ်ဆိုရင်တတ္တဝါတွေဟာမပေးမလှူဘဲနဲ့ထမင်းစားကြမှာမဟုတ်ဘူးတဲ့
ကျန်တဲ့ပစ္စည်းပစ္စည်းလှူတာတွေဆိုတာတာထားလိုက်တော့ကိုယ်ပိုင်ပြည့်ဖို့ကိုစားရတဲ့ထမင်းစားတဲ့ကိစ္စလေးမှတောင်းမှမလှူမတတ်မပေးကမ်းမနဲ့ဘယ်တော့မှစားမှာမဟုတ်တော့ဘူးတဲ့ထမင်းနဲ့ဝဲလုံးတစ်ပကံလုံးဆိုတာတာထားတဲ့နောက်ဆုံးအလုတ်ကလေးကိုတောင်းမှအလူကံပုဂ္ဂိုလ်ကလည်းအနားမှာရှိနေတယ်ဆိုရင်မလှူပဲမစားတော့ဘူးတဲ့နောက်ဆုံးအလုတ်ကလေးကိုဘုရားကဘာလို့ပြောရတာလဲဆိုတော့ဥစဉ်နဲ့စဉ်းစားမိတာနောက်ဆုံးအလုတ်ဆိုတာကအကောင်းဆုံးလုပ်ပြီးတော့စားကြတာမဟုတ်လားတခါကြီးတဲ့ဒီကမိုက်တာမှန်ပါတယ်နောက်ဆုံးလုတ်ကဘယ်လိုတော့ဟင်းအကုန်ပါရလားဥစဉ်နဲ့အသက်ကြီးတဲ့လူတွေတော့မပြောတတ်ဘူးဥစဉ်တို့ခလေးတွေကစားကြတာတော့ဟုတ်တယ်နောက်ဆုံးအလုတ်ကအကောင်းဆုံးပဲအဲ့လိုဝေဖုံရရတဲ့ဟင်းလေးတွေဝေဖုံရရလို့မဟုတ်လည်းပဲခတ်လို့ရတဲ့ဟင်းလေးတွေကအကောင်းဆုံးလေးတွေဆိုရင်ထိတ်ဆုံးမှပုံထားတာလေဟုတ်တယ်မဟုတ်လားထိတ်ဆုံးမှပုံထားသိမကောင်းတဲ့ဟင်းလေးတွေနဲ့အရင်စားနောက်ဆုံးအလုတ်လေးကြမှာအကောင်းဆုံးဟင်းပတ်နဲ့မြုံပြီးတော့စားလို့ရှိတယ်ဒါလူသဘာဝနော်တကလေးတွေကသဘာဝပြောတာအခုအသက်ကြီးတဲ့လူတွေကအဲ့လိုပဲလုပ်ကြလားလုပ်ပါတယ်အဲလုပ်မှာပဲထင်တယ်နော်အဲ့တော့နောက်ဆုံးအလုတ်ကတော့ share ပဲပေါ့အဲ့တော့အဲ့ဒီနောက်ဆုံးအလုတ်ကလေးကိုတဲ့ကိုကစားမဟင်းလေးတွေစပိုင်းသွားတော့အသားဘက်ကလေးချွေတာပြီးတော့စားလာခဲ့ရတာနည်းနည်းလေးမတူချင်းတူချင်းလေးမြင်းမြင်းလေးဖဲ့ဖဲ့ဖဲ့ဖဲ့ပြီးတော့နောက်ဆုံးလုံးကြမှာထမင်းနဲ့သားတဲ့ညှုပ်ပြီးတော့အားရပါရစားမယ်ဆိုပြီးတော့ကိုကခြံထားတာကိုကနောက်ဆုံးလုံးလေးလက်ကလေးနဲ့ထည့်ပြီးတော့ဗဇာတဲ့ထည့်မယ်လဲကြာကြာဟိုကအလူကံပုဂ္ဂိုလ်ကရောက်လာတယ်ဆိုရင်လှူခြင်းနဲ့စိတ်နဲ့မလှူခြင်းနဲ့စိတ်ဘယ်ကပူဖြစ်နိုင်လို့မလှူခြင်းနဲ့စိတ်ကပူဖြစ်နိုင်တယ်နော်ဘောင်းဆိုတော့အကောင်းဆုံးအလုပ်ဖြစ်နေတာဘူးအဲ့ဒီနောက်ဆုံးအလုပ်ကလေးကိုတဲ့အလူကံပုဂ္ဂိုလ်ကရောက်လာတယ်ဆိုရင်ဒါနအကျိုးကိုဖျားသိတဲ့လောက်သာသိရင်နော်မလှူဘဲမစားပါဘူးတဲ့လှူပြီးမှပဲစားပါလိမ့်မယ်ကိုမစားရရင်နေပါသေးတော့ဟင်းဘက်ကလေးတင်ထားခဲ့ရတာမစားလိုက်ရလဲနေပါသေးတော့နှမျောမနေတော့ဘူးလှူလိုက်တော့မှပဲတဲ့ဒါနဆိုတာအနေဆုံးကုသိုလ်ဖြစ်ပေမဲ့လို့ပေါ့ပေါ့တန်တန်မတွက်လိုက်နဲ့အဲ့တော့ဒီနေရာမှာဖခင်ဟောတာတဲ့တုတ်တန်လေးလည်းတူတူလေးပါပဲခုနပြောတဲ့ဟာလေးလောက်ပါပါတာပါညာနဲ့ချက်ထင်းပြီးတော့နီးလန်းတွေထုတ်လိုက်မယ်ဆိုရင်အများကြီးပါပဲဒါနအကြောင်းတရားတစ်ပုဒ်တသက်ပြောလို့ကိုရအမြင်စားတဲ့ကိစ္စတစ်ခုတည်းနဲ့ပဲပေါ့လေအဲ့တော့နောက်အဲ့ဒီအဆုံးမလေးကဥစဉ်ကကိုရင်ကလေးကဖတ်ဖူးတာဣတိပုပ္ပါဠိတော်ဆိုတာကတော့ဒါကိုရင်နဲ့သင်ရတဲ့စာတော့မဟုတ်ပါဘူးမဟုတ်ပေမဲ့ဝါသနာကပါတော့သိဥပုံနေသာဝရီသိပြီဆိုရင်ပြိတ္တကသုံးပုံပြီးတော့ဖွင့်ပြီးတော့အဲ့ဒါဟိုလန်ဒီလန်နဲ့ရှောက်ဖတ်တာပေါ့လေအဲ့ဒီရှောက်ဖတ်တယ်မှလည်းဒီဣတိပုပ္ပါဠိတော်ငယ်ငယ်လေးကလေးကဘယ်လိုတတ်ခံလဲတော့မသိတော်တော်လေးသဘောကျအောင်ဆိုအထိပ္ပယ်လေးတွေကလည်းဆန်းဆန်းလေးနဲ့ရှင်းတာပေါ့နော်အဲ့ဒါနောက်ဆုံးတစ်လုပ်ကိုမလှဘဲနဲ့စားမှမဟုတ်တော့ပါဘူးဆိုတဲ့စာသားလေးကြည့်ပြီးတော့သမင်းစားအဲဘုန်းကြီးဆိုတော့ဆွမ်းစားတယ်ပေါ့လေဆွမ်းစားပြီးဆိုရင်အဲ့ဒါထိတ်နောက်ဆုံးတက်လို့ရဲ့သဘောမျိုးနဲ့ပေါ့လေရှင်းဆုံးကနေဆွမ်းလေးကိုသုံးလေးလောက်စားလောက်ခြံထားလိုက်တယ်နောက်လို့သုံးလောက်စားလောက်ပေါ့လေခြံထားလိုက်တယ်အလုတ်ကြီးကြီးလည်းမတော့လည်းတလုတ်စားလို့ပြောရမှာပေါ့လေအဲ့ဒါတလုတ်စားလောက်ရှင်းကနေဥူဖြားဖြားလေးခြံထားလိုက်ပြီးတော့မှတိခိယတိခါဘုန်းနဲ့ညီပေါ့လေကိုဘက်ကနေတစ်ချီးပြီးချင်းတစ်ချီးပြီးချင်းစားသွားနောက်ဆုံးခြံထားတဲ့အလုတ်ကလေးကိုကိုမစားတော့ဘူးဦးဇင်းတို့စားတဲ့တိုင်းမှာနေတော့ဆိုတော့ခိုးလေးတွေလည်းရှိတယ်ရှင်းနေလဲရှိတယ်တခြားတခြားလာရောက်တောင်းစားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲ့ဒီဥဖြာကြလေးရှိမှခြံထားတဲ့ဟာကိုခိုးလေးတွေကြွေတယ်ရှင်းလေးတွေကြွေတယ်တောင်းစားတဲ့လူတွေပြီးတယ်ဒါတလုတ်ကနမူနာပြောတာပါဦးဇင်းတို့သဘိန်းနဲ့စားတော့တလုတ်စားလည်းမကပ်ပါဘူးအများကြီးကြံပါတယ်နော်အဲ့တော့ကိုစားပြီးတော့ကြံတဲ့အကျွင်းညာညာမှသူများလှူတာမဟုတ်ဘူးရှေ့ကနေလှူမဲ့ဟာကိုရည်စုပြီးတော့ဥဖြာကြရှေ့ကနေဥချထားတာဥချထားတဲ့ဟာဒီပဲလေနောက်ဆုံးမှလှူလိုက်တာဆိုတော့အကျံသဘောတော့ဖြစ်သွားတာပေါ့လေနော်နောက်ဆုံးလုံးလို့တော့ဖြစ်သွားတယ်အဲ့တော့အခုပကံနဲ့သာသနာတော်ကတော့တပိတ်နဲ့စားတာပေါ့လေအခုတော့အစင်တန်းကြာသွားတော့ပကံများနဲ့စားနေရအဲ့တော့ကျေပကံများနဲ့စားတော့လေရှေ့မှာတလုံးနှလုံးစားသုံးလုံးစားလောက်ခြံထားကိုပကံနေစားစားသွားပြီးတော့ကြံနေတဲ့နှလုံးသုံးလုံးစားဥချပြီးတော့ထားခဲ့တဲ့ဟာလေးကိုတော့တဲ့မှာရှိတဲ့ငှက်ကလေးတွေရှင်ကလေးတွေကိုကျွေးလိုက်ပါတယ်အဲ့တလုံးစားနှလုံးစားနေကျွေးရတော့မဟုတ်ပေါ့လေထပ်ပြီးတော့လေဖြည့်ပြီးတော့ကျွေးလိုက်ပါတယ်အဲ့တော့လူတွေလည်းပဲဒီနည်းလမ်းလေးကတော့ကျင့်သုံးသင့်ပါတယ်။ဓမ္မစာပြီဆိုရင်ဒီဟင်းနေပေးသွားရင်တော့လည်းဒါနောက်ဆုံးဘယ်သူမှလှူပါမယ်လို့လည်းမရှိတော့ဆိုတော့ကိုစားလိုက်ရမှာပေါ့။ဟင်းမပေးအောင်တန်တန်လေးဖြစ်အောင်လည်းစားဖို့လိုတာပါပဲ။ရှေ့ကနေဓမ္မအဖြူတန်တန်လေးသုံးလုံးစားလောက်ရဏသုံးပါးရည်စုပြီးတော့သုံးလုံးစားလောက်ခြံထားရှေ့ကနေဥလေးချထားလှူမယ်။လူပုဂ္ဂိုလ်တွေကအလှကံတင်းရင်လည်းလှူမယ်။အလှကံဆိုတာကတော့ကိုယ်လိုစားနေတော့တခြားပြင်ပကရောက်လာမှရေလို့မဟုတ်ပါဘူးအိမ်မှာမိသားစု၅ယောက်လောက်ထိုင်ပြီးတော့ထမင်းစားတယ်ဆိုပါတော့လူတွေပေါ့လေ သမင်ဝိုင်းတဝိုင်းစားတယ်ဆိုလို့ရှိရင်ဟင်းကလည်းကောင်းနေတဲ့ခါကျတော့သမင်ကမလောက်တော့ဘူးသမင်ကမလောက်တော့ဆိုတော့ဟိုလူကလည်းသမင်လူချင်းသေးဒီလူကလည်းသမင်လူချင်းသေးတယ်ကိုယ်ကရှင်းမှာ၃လလောက်စားလာဥချတာတဲ့ဟာလေးကိုဘယ်ငါမစားတော့ဘဲနဲ့ဖေးစားပါအမေစားပါသုံးဖို့ကိုစားပါအမစားပါစသည်အားဖြင့်ရှူလိုက်မယ်ဆိုရင်ရောမရဘူးလားအဲ့ဒါလည်းပဲကိုယ်နဲ့သမင်တဝိုင်းနဲ့အတူတူစားနေတဲ့ပုဂ္ဂိုလ်ကလည်းအလှခံပုဂ္ဂိုလ်ပဲနော်အဲ့ဒီလိုလည်းမလှူသင့်ဘူးလားလူရောလှူခြင်းရဲ့လားလူရောလှူနေကြရဲ့လားလှူတယ်မလှူပါဘူးခင်ဗျာတဲ့အကုန်ကျိတ်လိုက်တာပေါ့လေအဲ့လိုမလှောက်ဘူးဆိုရင်ပူတာဆိုရင်ငါသမင်းနဲ့နေပြပါအောင်ဆိုသူများစီရဲ့ပဲတောင်းပါနော်အဲ့တော့သမင်းမလှောက်လို့ရှိရင်လည်းပဲကိုယ်နဲ့သမင်းအတူတူစိုက်တဲ့ဒီကိုပေးမယ်ဆိုတဲ့ရည်ရွယ်ချက်လေးနဲ့ရှေ့မှာဥချပြီးခြံထားရင်ဥချကြတဲ့ကိုယ်ကဒါနကုသိုလ်ကဖြစ်နေပြီပေးမှမဟုတ်သေးဘူးနော်အဲ့တော့အကုန်လုံးကလည်းသမင်းနေပူရှမ်းလို့လောင်းကားလို့မပေးပြလိုက်ဘူးဆိုလို့ရှိရင်လည်းပဲဒါရှင်းနေငှက်သေးကြီးတွေခိုးတွေကျွေးလို့ရတယ်ဘလို့မှကျွေးလို့မရဘူးကိုယ့်ရဲ့ဒီအိမ်အနေထားပတ်ဝန်းကျင်အနေထားကဘလို့မှဒီကြီးငှက်ကလေးတွေစားကလေးတွေကျွေးလို့မရဘူးဆိုရင်တော့လေနောက်ဆုံးအလုပ်ကလေးကိုနောက်ဆုံးကြတော့မှပဲကိုယ့်အကူစားလိုက်တော့ပေါ့လေနော်နောက်ဆုံးလို့လေလှူရမယ်ဥချတာလေလှူရမယ်ဆိုပြီးတော့အမှိုက်ပုံးနဲ့တော့သွားမထင်နဲ့ဘာလို့ဆိုတော့ပရောစိတ်တွေတက်ကုန်မယ်ပိုဟတ်တွေတောင်းကြကုန်မယ်ကြွက်တွေပေါ်များလာလိမ့်မယ်အဲ့လိုလည်းမလုပ်သင့်ဘူးနော်ဒါပေမဲ့လို့ရှင်နေပြည့်တဲ့ဆိုရင်တော့အရှိဒီခုနလိုကြီးတွေငှက်တွေကျွေးလို့မရဘူးဆိုလို့ရှင်လည်းအိမ်မှာခွေးကြောင်မွေးထားတဲ့ရှင်လည်းကျွေးလို့မရဘူးလားသူတို့တို့ခွေးတန်းတွေကကျွေးတာမဟုတ်ဘဲနဲ့ကိုစားမဲ့ထဲကနေကျွေးနိုင်ရမယ်နောက်ဆုံးကျွေးကြအိမ်မှာခွေးကြောင်ကလည်းမရှိဆိုတဲ့အရှိမှာဒီရေပုံရေမြောင်းတွေဘာတွေရှိတယ်ဆိုလို့ရှင်လည်းဟောရေမြောင်းတွေမှရှိတဲ့ပူကောင်လေးတွေသတ္တဝါလေးတွေစားရပါစေဆိုပြီးတော့ကြည့်လိုက်လို့မရဘူးလား
ရတယ
်ထမင်းစားပြီးလို့ဥပ္ပဘဂန်ကြီးဆေးကြောတဲ့အခါဆေးရည်ကြောရည်ထဲမှာပါတဲ့ထမင်းလုံးတွေဟင်းပေါက်ကလေးတွေခန်းကျင်ပြီးပတ်ကလေးတွေအဲ့ဒါလေးတွေကိုမြောင်းနေတုံတဲ့အခါတဲ့စိတ်ထဲကနေဒီငါတုံလိုက်တဲ့ဥဆေးရည်ဗဂန်ဆေးရည်ထဲမှာပါသွားတဲ့ထမင်းလုံးတွေဟင်းပေါက်ကလေးတွေကိုဒီမြောင်းနေမှရှိတဲ့တရဝါလေးတွေပူပေါင်းငယ်လေးတွေစားကြပါစီဒီထမင်းလုံးဟင်းပေါက်ကလေးတွေနဲ့ပူကောင်းငယ်လေးတွေမျှတကြပါစီကျမ်းမာကြပါစီအဲ့လိုနှလုံးသွင်းနဲ့တွန်လိုက်မယ်ဆိုရင်အဲ့ဒီဒါနဟာအမတန်အယူကြီးကျယ်ပါတယ်တရားနာပိဒမကြားဘူးတယ်မဟုတ်လားကြားဘူးတယ်အခုမှကြားဘူးလားအဲ့တော့ဒီနေ့ဆက်ပြီးတော့ကျင့်သုံးကြတော့နော်ဘာမှလည်းအပူကုန်တာမဟုတ်ဘူးတွန်အားမှာတွန်အားမှာပဲဒီထမင်းလုံးတွေဟင်းပေါက်တွေဘယ်သူမှပကံဆေးရည်တွေကနေပြန်ဆက်ပြီးတော့ဘယ်သူမှမစားတော့ပါဘူးနော်တော်ရမယ့်အတူတူစိတ်ထားလေးတစ်ချက်ဝင်လိုက်တာနဲ့ဒါနကုသိုလ်ဖြစ်သွားတယ်။ဒီထမင်းလုံးဟင်းပေါက်ကလေးတွေကိုဒီမြောင်းထဲမှာရှိတဲ့တတ္တဝါတွေစားကြပါစီ။ဘုရားဒီမြေကိုမြေကြီးပေါ်တွန်လိုက်တယ်ဆိုလို့ရှိရင်လည်းဘုရားစိတ်ကလေးတွေစားကြပါစီ။သူ့နေရာနဲ့သူတို့ဖြစ်ရမှာပေါ့။ဒါနဖြစ်အောင်ဆိုပြီးတော့နေရာတွေကရှောက်ပြီးတော့ကိုယ်စီရေပကံစီရေတွန်းတော့လေရပ်ပတ်ကုန်မှာပေါ့နော်။အဲ့ဒါမြောင်းနဲ့တွန်လို့ရှိရင်အဲ့လိုစိတ်ထားလေးထားလိုက်ပါတဲ့ဒါဆိုရင်ဒါနကုသိုလ်ဖြစ်ပါတယ်။အဲ့ဒီဒါနကုသိုလ်ဟာလည်းမဟာဖလားအမတန်အကျိုးကြီးကြီးကျယ်ပါတယ်ဒါကခုဆုံးကြတာဟောတဲ့ဒါနသုတ်တနဲ့ဆက်ဆက်ပြီးတော့ဥစဉ်ကရှင်းပြတာပါဒီကြောင့်ကကြေကြံပြောမယ်ဆိုရင်အများကြီးပြောချင်ရှိတယ်နော်အဲ့ဒါနောက်ဆုံးပေါ်ခုနဥစဉ်ရေပကံစဉ်ရေတွင်ရင်ဒါနဖြစ်တယ်ဆိုတာလေးကတစ်ခုပဲပြောထားတာအဲ့ဒါလေးတစ်ခုနမူနာယူပြီးတော့ကိုကဘာပဲစွန့်စွန့်ဒါနဖြစ်အောင်စွန့်မလို့ဘူးလားနောက်ဆုံးပေါ်လေးရေအိမ်ကနေမှကြည်ကြီးစွန့်တာတောင်မှဒါနဖြစ်အောင်စွန့်လို့မရဘူးလားရတယ်နော်ဒီဘယ်လိုစွန့်မလို့တရားဆိုတာကဘုရားဟောတဲ့တရားပဲနာနာဆေရောတန်ဃာတော်ကြီးဟောတဲ့တရားပဲနာနာဟောတဲ့တရားလေးလောက်ပဲသိရမှာမဟုတ်ဘူးကိုယ်ဉာဏ်နဲ့ချက်ထွင်းပြီးတော့ကြွားတတ်ရမှာကိုကိလူငယ်တွေပြောတယ်မလားပွားတယ်ပွားတယ်နဲ့နော်ဘာတွေပွားနေရအောင်တော့မသိဘူးအဲ့လေဟိုလူကြောင့်ဒီလူကြောင့်လည်းပြောတာဟိုငယ်ဒီငယ်နဲ့ဝေဖန်သုံးတတ်နေတာကိုသူတို့ကပွားတယ်လို့ခေါ်တာနော်ဘာဝနာတရားပွားများတဲ့ဆဲစကလုံးကိုသူတို့ကယူသုံးလိုက်ကြတာပွားများတယ်လို့တောင်ပါသည်အဲ့တော့ပွားလိုက်ကြပေါ့အငြိကျစွန့်တော့ဘယ်လိုစွန့်မလို့ကဲဒကမကြီးဟုတ်ပါတယ်ဒကမကြီးနော်လောက်လေးနေစားကြပါစေဆိုတာမှန်တာပေါ့အိမ်သာတွင်တိုင်းမှာလောက်မရှိဘူးလားရှိပါတယ်။ဒါကြောင့်မလို့အိမ်သားတွေနဲ့မှရှိတဲ့လောက်ကလေးတွေငါဆွန့်လိုက်တဲ့အငြိကြီးကိုစားပြီးတော့ချမ်းသာကြပါစေ။ချမ်းသာကြပါစေ။ဒီလိုလေးမေတ္တာပွားများပြီးတော့စားရင်ကုသိုလ်မဖြစ်ဘူးလား။ဒါနကုသိုလ်ဖြစ်တယ်နော်။ အဲ့ဒီဒါနကိုဦးဇင်းတို့ကရှေဒါနလို့နာမည်ပေးထားတယ်။ရှင်ကြီးဆင်းရဲနဲ့လှူတဲ့ဒါနကဘာဒါနတို့ရှေဒါနတော့အဲ့ဒါဒါနဲ့ပတ်သက်လို့ကျေရွင်းပြောရင်ပြောစရာအများကြီးတချို့ကလည်းပဲအဲ့ဒါမစင်ငိမ့်ချင်းစွန့်ပြီးလှူရတာဆိုတော့မလှူချင်ပါဘူးနှာခေါင်းရှုပ်။ဒါကြောင့်တန်တရားမှာအဲ့ဒီရှေတွေကြိုးပေးမှကြောက်။နော်မစင်လှူလိုက်လို့မစင်အကျိုးမပေးပါဘူးတူတော့အကျိုးပေးတယ်ဆိုတာကမစင်လှူမစင်ပေးတာကိုဆိုလိုတာမဟုတ်ဘူးစေတနာနဲ့တူတဲ့အကျိုးကိုပေးမှာလောက်တည်းအတွက်တော့ဒီမစင်ကိုယ်အနေနဲ့ကမစင်ဖြစ်တာလောက်အတွက်ကြတော့နတ်တုဒ္ဓါပဲနော်နတ်တုဒ္ဓါတဲ့တောင်တာသေးတယ်သူတို့မှာအဲ့ဒါသူတို့အတွက်ကတော့တကယ်အကောင်းစားအာဟာရရှေးအာဟာရပဲအဲ့ဒီအာဟာရလေးကစိတ်ကောင်းစေတနာကောင်းနေထားပြီးစွန့်လိုက်မယ်ဆိုရင်ဒါနကုသိုလ်ရှေးဒါနကုသိုလ်ဖြစ်သွားပါတယ်